ဖဖို့ကြိုင်တွင်မှလည်းစစ်ကောင်စီက၃ရက်တွင်လေကြောင်းမှနေ၈ကြိမ်တိုက်ခိုက်ခဲ့ပါတယ်။ဒီသတင်းပြည်စုံကို VOA သတင်းတော်မှအင်းမာကအခုလိုပြပို့ထားပါတယ်
။ကရင်ပြည်နယ်ဖဖို့ကြိုင်ဒေသခေါ်မုထရကြိုင် KNU တပ်မကထိတ်ချုပ်နေမြန်မာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ်တို့တိုက်ပွဲတွေဖြစ်နေပြီးစစ်ကောင်စီဘက်ကခြေလျင်တိုက်ခိုက်ရမှာလဲအရေးနှိမ့်မှုတွေဖြစ်ခဲ့တယ်လို့သူတို့အခြေချတက်ဆွဲထားတဲ့စခန်းတွေလက်လွတ်ဆုံးရှုံးခဲ့ရတာဒီကြောင့်လေတောင်းတက်ခဲ့မှုတွေလက်နဲ့ကြီးနဲ့ဖြစ်ကူတာတွေလည်း၃ရက်ဆက်တိုက်လုပ်ခဲ့ပါတယ်။ဒီ၃ရက်အတွင်းမှာတော့လေတောင်းတက်ခဲ့မှု၈ကြိမ်လုပ်ခဲ့တာကြောင့်စာတင်ကျောင်းတွေဘာသာရေးအဆောက်အဦတွေထိခိုက်ခဲ့ပြီးအရက်သားကျောင်းစီယာတွေကျောင်းသားကျောင်းသူတွေ၄ဦးသေဆုံးပြီး၇ဦးဒဏ်ရာတွေပြင်းထန်ခဲ့တယ်ဆိုပြီးကရင်အမျိုးသားအစည်းအရုံးရဲ့ပြောရေးဆိုခွင့်ရှိသူဖရိုကလေးစီးက VOA ကိုပြောပါတယ်။
6月份那些也包，哎，都也包，那第一个设备嘛，少空些嘛，不多了嘛，是吧？都也多嘛，那三加三月，你讲打开幕啊，时间记录在里头。哎嘛个，交税啊，这样的，交嘛没有的，哦，他们就说，最少有几双，差不多是了，八千八没。
比如六六百年，三龙培养起国家的家，我就是当呀，交上的上，乞丐就是个呀的路。ကျေးရွာပေါင်း6ရွာကအသက်ပြေးလွတ်ဖို့အတွက်ထွက်ပြေးခဲ့ရတယ်လို့လည်းဆိုပါတယ်။အပေါင်းခရိုင်ထဲကစာပင်ကျောင်း17ကျောင်းလည်းပိတ်ထားရတယ်လို့လည်းပြောပါတယ်
။ဟုတ်ကဲ့လောလောဆယ်စာပင်ကျောင်းရောပိတ်ထားပါလေခင်ဗျာ။ဟုတ်ကဲ့ကျေးရွာပေါင်း6ရွာကတော့စစ်ပီးလျှောက်နေရတယ်လောလောဆယ်ချင်းမှာ
။ဒီရင်မျိုးသားလွတ်မြောက်ရေးတပ် KNL တပ်မ9နဲ့ပူးပေါင်းတပ်ဖွဲ့တွေကစက်တင်ဘာလ6ရက်နေ့ကခေးပူအခြေဆိုင်စစ်ကောင်စီရဲ့စခန်းကိုတိုက်ခိုက်သိမ်းပိုက်ခဲ့ပြီးတဲ့နောက်မှာတော့ကျေးရွာတွေကဒူးတွေလုတ်ကင်စားတောက်နေတဲ့နေရာလုပ်ငန်းခွင်ကြီးစာတင်ကျောင်းနေရာတွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်တယ်လို့လည်းလူခွင့်ရေးလှုပ်ရှားသူတွေကဆိုပါတယ်။ KNU ချင်းချုပ်နယ်မြေဒွေလုံးမြို့နယ်နာကိုမီကျေးရွာအုပ်စုအတွင်းမှာရှိတဲ့ချီကော်တာကျေးရွာအတွင်းကိုလေကြောင်းတိုက်ခိုက်မှုလုပ်ခဲ့တဲ့အတွင်းအသက်13နှစ်အသက်14နှစ်အသက်16နှစ်အရွယ်ကလေးတွေသေဆုံးခဲ့ပြီးအသက်56နှစ်အရွယ်ကျောင်းဆရာတဦးလည်းသေဆုံးခဲ့ပါတယ်။ဒီတိုက်ခိုက်မှုအတွင်းမှာပဲအသက်6နှစ်ကနေ16နှစ်ကြာကလေး6ဦးလည်းထိခိုက်ဒဏ်ရာတွေရခဲ့ပါတယ်။နောက်ထပ်လူတော်မျိုးနယ်ထဲမှာလည်းလေကြောင်းတိုက်ခိုက်မှုတွေလှုပ်လာတဲ့အတွက်စာတင်ကျောင်းဆက်တကျောင်းပိတ်ပြီးကျောင်းသားကျောင်းသူတွေလည်းထွက်ပြေးနေရပါတယ်။အခုဆိုရင် KNU တပ်မကထိန်းချုပ်နေပြီးတစ်ခုလုံးကဒေသခံတွေဟာထွက်ပြေးနေရပြီးနေရပြန်ဖို့အတွက်အခက်အခဲတွေရှိနေသလိုစားတောက်ရေးအတွက်လည်းအခက်အခဲတွေရှိနေတယ်ဆိုပြီးကယ်ဆယ်ရေးလုံဆောင်နေသူတွေကပြောကြပါရဲ့ရှင်